Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေခရစ်တက်ကရစ်2016ခုနှစ်ဧပြီလ12ရက်ကောဇာတက်ကရစ်1388ခုတကူးလာဇန်6ရက်မဟာဒဇန်အကြိုနေ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ92မီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာတို့ရရှင်အားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပဲပါအခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီနေ့မှထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားကသူ့သမ္မတတပ်တန်းနှစ်ခုအတွင်းကြုံတွေ့ခဲ့ရတဲ့အဆိုးအကောင့်တွေကိုထုတ်ဖော်ပြောကြားလိုက်ပါတယ်အမေရိကန်သမ္မတဟောင်းဂျော့ဂျ် W. ဘုတ်ကလည်းចောင်းသားခေါင်းဆောင်နှစ်ဦးဖြစ်တဲ့ကိုလင်းထက်နိုင်နဲ့မဖြူဖြူအောင်တို့ပြန်လည်လွတ်မြောက်လာတဲ့အပေါ်ကြိုဆိုလိုက်ပါတယ်ဒါပြင်တခြားနိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်တာကိုလည်းကြိုးစိုးကြောင်းပြောဆိုပါတယ် FIFA ဒုတိယဥက္ကဋ္ဌကအကျင့်ပြတ်ချစားမှုနဲ့ဆွဲချက်တင်ခံထားရတာတွေကိုဝန်ခံလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်ခွန်ကြီးနဲ့တင်ပြပေးသွားမှာပ
ါဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့တော့သတင်းတွေတင်ဆက်ပြီးမှကြားရမယ့်အထက်မှာဆိုရင်တော
့ On behalf of President Obama and the American people, please accept my warmest wishes and regards on the occasion of Tianjin and the New Year
ဒါတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့တာဝန်ရှိသူကနှစ်တကူတကြံကာလစုတောင်းမေတ္တာပို့တာတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်နောက်တစ်ခါ Bush Institute က Liberty and Leadership Forum မှာတက်ရောက်နေတဲ့ကျောင်းသားနှစ်ဦးကိုပြန်ပြီးတော့လှုပ်ပေးလိုက်တဲ့အတွက်အမေရိကန်သမ္မတဟောင်း Bush နဲ့သမ္မတ Gore ကဝမ်းမြောက်ကြောင်းပြောဆိုလိုက်တယ်ဆိုတဲ့သတင်းပြီးတော့ထိုင်းနိုင်ငံမှာဆင်နေထားရှိရာရှီဟောင်းမြို့လေးမှာဆင်နွှဲနေကြစင်နေတဲ့သူကဘာလက်ကြီးတဲ့တကြံပွဲဆင်နွှဲနေကြတဲ့အကြောင်းစာတာတွေကိုတင်ဆက်ပေးဖို့ရှိတယ်လို့အခါတော်မီတကြံတီးလေးတပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါခင်ဗျာ။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်ခွန်ညိုတို့ကပြောပြပေးကြပါလိမ့်မယ
်။အမေရိကန်သမ္မတဘရက်အိုဘားမားကသူ့သမ္မတတပ်တန်းအတွင်းအဆိုးအဝါဆုံးမှာရည်မှုကတော့2012ခုနှစ်မှာလီဗျာခေါင်းဆောင်မွာမဂရာဖီကိုနေတိုးခေါင်းဆောင်နဲ့နိုင်ငံတကာတပ်ဖွဲ့တွေကဖြုတ်ချလိုက်ပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာမယ့်အခြေအနေတွေကိုကြိုတင်ပြင်ဆင်မထားခဲ့တဲ့အတွက်တိုင်းပြည်ဗီယန်ဗရာဖြစ်ကြံခဲ့တဲ့ကိစ္စဖြစ်တယ်လို့ပြောကြားလိုက်ပါတယ်။သူတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတတပ်တန်းနှစ်ခုအတွင်းဖြစ်ပျက်ခဲ့တဲ့အကောင့်အဆိုးတွေကို Fox သတင်းဌာနကသတင်းတောက် Chris Wallace နဲ့ပြုလုပ်တဲ့တွစ်ဆုံမင်းမြန်ကန်အတွင်းပြောကြားလိုက်တာဖြစ်ပြီးဂရာဖီအာနာရှင်အစိုးရလက်ထက်ကနေလီဗျာပြည်သူတွေကိုအကာအကွယ်ပေးဖို့အတွက်တိုင်းပြည်အတွင်းဂျာဝင်ဆောင်ရွက်ခဲ့မှုဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့လည်းသမ္မတဥဘာမကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေကလေကြောင်းတိုက်ခတ်မှုတွေပြုလုပ်ပြီးလက်အတန်းကြာမှာလစ်ဗျားခေါင်းဆောင်ကိုတပ်ဖြတ်နိုင်ခဲ့ပြီးတဲ့နောက်အရှေ့လက်ပိုင်းအတွင်းမှာတရှိတဲ့လစ်ဗျားနိုင်ငံဟာအခုအချိန်ထိကစင်ကလျားဖြစ်ကြံနေခဲ့တာပါ။လစ်ဗျားနိုင်ငံရဲ့လက်ရှိအခြေအနေဟာရှုပ်ထွေးပွေလည်နေတဲ့တိုင်းပြည်အဖြစ်ရှုမြင်ကြောင်းပြောကြားလိုက်ပြီးဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာလည်းလစ်ဗျားစစ်ဆင်ရေးအပြီးတခြားကိစ္စရပ်တွေဘက်ကိုအာရုံပြောင်းသွားတယ်လို့ Atlantic Magazine နဲ့ပြုလုပ်တဲ့တခြားမေးမြန်းခန်းတစ်ခုမှာသမ္မတဥဘာမကပြောကြားပါတယ်။ပြင်သစ်သမ္မတဟောင်းနီကိုလာဆာကူဇီအနေနဲ့လည်းဂရာဖီဖြုတ်ချပြီးနောက်မှာလစ်ဗျားအရေးကိုမှားယွင်းစွာစီမံခန့်ခွဲခဲ့တယ်လို့သမ္မတဥဘာမကပြစ်တင်ပြောကြားလိုက်ပါတယ်။
G7 အုပ်စုရဲ့နိုင်ငံသားရေးဝန်ကြီးတွေကအရှိနဲ့တောင်တရုတ်ပင်လယ်ပြင်ကတင်မာမှုနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းပူးတွဲကြေညာချက်ထုတ်ပြန်ရမှာပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးအနေနဲ့ရေပြင်ပိုင်ဆိုင်မှုပြဿနာတွေကိုငြိမ်းချမ်းစွာအဖြေရှာကြဖို့တိုက်တွန်းခဲ့ပါတယ်။ချိန်ချောက်မှုနိုင်တဲ့စီနင်းပြုမှုရန်စမှုတွေကရှင်းစွဲအခြေအနေတွေကိုပြောင်းလဲသွားစေနိုင်ပြီးတင်မာမှုတွေတိုးပွားလာစေမဲ့တစ်ဖက်သက်ပြုမှုဆောင်ရွက်ချက်မှန်သမျှကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြောင်းနဲ့ကျွန်းစုတွေပေါ်မှာစစ်ဖက်ဆိုင်ရာအသုံးပြုမဲ့စခန်းတွေတည်ဆောက်တာအပါအဝင်ကျွန်းတူတည်ဆောက်မှုတွေကိုသာမကစစ်ဖက်ဆိုင်ရာရည်ရွယ်ချက်နဲ့အသုံးပြုနေတဲ့ဒီအားလုံးကိုရှောင်ကျဉ်ချဖို့ G7 နိုင်ငံသားရေးဝန်ကြီးတွေကရေချောင်းလုံခြုံရေးဆိုင်ရာကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်မှာ G7 အဖွဲ့ဝင်နိုင်ငံမဟုတ်တဲ့တရုတ်နိုင်ငံကိုအမြင့်တိကျဖော်ပြမထားပေမဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာပိုင်တဲ့အငင်းပွားနေတဲ့ကျွန်းစုတွေပေါ်စောက်လုပ်ရေးလုပ်ငန်းတွေအသစ်ဆောက်လုပ်နေပြီးသူပိုင်ကြောင်းအခိုက်အမာပြောဆိုမှုတွေနဲ့ပတ်သက်လို့ရည်ညွှန်းဖော်ပြထားတာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကG7 အစည်းအဝေးမှာတောင်တရုတ်ပင်လယ်ပြင်အရေးကိုရှေ့တန်းတင်ပြောတာမျိုးမဖြစ်သင့်ဘူးလို့ပြောပါရတယ်။အဲ့ဒီလိုလှုပ်ချင်းအပြင်ပြဿနာတွေကိုကူညီဖြေရှင်းပေးရမှာကြပဲဒေတာရင်းတည်ငြိမ်မှုကိုထိခိုက်စေလိမ့်မယ်လို့ပြောကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဝက်ဘ်ဆိုက်ကိုကိုကဖော်ပြထားပါရှင်။
ဖေဗူလာကအမေရိကန်နဲ့ရုရှားတို့ရဲ့ဂျာဝင်စစ်ဆေးမှုကြောင့်စီးရီးယားအစိုးရနဲ့တပုံတွေအကြအပြစ်ခတ်ရက်ဆဲထားမှုဟာအခုဆိုရင်မတိကျမရေမယားဖြစ်နေပြီးအလက်ပိုမြို့မှာစီးရီးယားအာဏာရှင်အစိုးရရဲ့ထိုးစစ်အတွက်သူတို့အနေနဲ့အဆင်သင့်ပြင်ဆင်နေကြောင်းစီးရီးယားတပုံခေါင်းဆောင်တွေနဲ့အတိုက်ခံနိုင်ငံသမားတွေကပြောပါတယ်စီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့တပုံတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်နေတာ၅နှစ်ကြာခဲ့ပြီဖြစ်ပါတယ်အဖြစ်ကရဆဲသဘောတူညီချက်ကိုအာနာရှင်အာဆတ်အစိုးရနဲ့ရုရှားတပ်ဖွဲ့တွေကချိုးဖောက်မှုဟာအနည်းဆုံး66ကြိမ်ရှိခဲ့ပြီးအစိုးရရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လွန်ခဲ့တဲ့48နာရီအတွင်းကလေး9ဦးနဲ့အမျိုးသမီး5ဦးအပါအဝင်စုစုပေါင်း100နီးပါးသေဆုံးခဲ့တယ်လို့အာဆတ်အစိုးရစန့်ကျင်သူတွေကပြောပါတယ်ဂျနီဗာညဉ့်ညံ့ရေးဆွေးနွေးပွဲမှာတပုံတွေဘက်ကဆက်ဆက်ညှိနှိုင်းသူတူဖြစ်ခဲ့တဲ့စီးရီးယားပညာရှင်ပတ်စမာကုဒ်မာဒီနီကပြီးခဲ့တဲ့တင်းငွေတွေနေ့ကလေးကတိခါမှာခင်ဗျာပြီးခဲ့တဲ့တင်းငွေတွေနေ့ကလည်းလွန်ခဲ့တဲ့ဆယ်ရက်အတွင်းအပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုပြတ်ပြားစေမဲ့ဆိုးဝါးပြင်းထန်တဲ့အဖြစ်အပျက်တွေမျက်မြင်အဖြစ်တွေ့ခဲ့ရကြောင်းပြောကြားခဲ့ပါတယ်ဒီသတင်းပတ်နောက်ပိုင်းမှာညဉ့်ညံ့ရေးဆွေးနွေးပွဲကိုပြန်ဆဖို့စီစဉ်ထားကြပါတယ်
စီကာဗိုင်းရပ်စ်နဲ့ပတ်သက်လို့သူတေသူတွေကတိုးပြီးတော့လေ့လာလာတာနဲ့အမျှဗိုင်းရပ်စ်ပိုးကြောင့်အာယုံကြောတွေပေါ်တက်ရောက်မှုနဲ့ရေရှည်နောက်ဆက်တွဲဆိုးကျိုးတွေပိုပြီးတော့စိုးရိမ်စရာတွေ့လာရတဲ့အကြောင်းအမေရိကန်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒေါက်တာဆူချက်ကယောဂကုသပြန်ပွားခြင်းဆိုင်ရာဆေးပညာအဖွဲ့NIAID အကြီးအကဲဒေါက်တာအန်တိုနီဖော်စီနဲ့အတူတင်းလာနေကအိမ်ပြူတော်သတင်းစာရှင်းလင်းပွဲမှာဒီပရိသတ်တွေယူချိန်မှာZika virus ပိုးကြောင့်ဥကောင်သေးဥနှောက်သေးယောဂဖြစ်တာတဲ့ပိုးပြီးတော့ဆိုးတဲ့နောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်လို့တွေ့ရှိချက်အသစ်တွေကိုအကျဉ်းယုံဖော်ပြသွားပါတယ်။ဒီ virus ဟာသရေသားဖွံ့ဖြိုးမှုကိုဘာကြောင့်အဟန့်တာဖြစ်စေသလဲဆိုတာနဲ့ဘလို့ tissue တွေကိုဆိုးဆိုးဝါးဝါးဖြက်စီးပြစ်နိုင်တဲ့ဆိုတဲ့သဘာဝရှိတဲ့အကြောင်းတကပရိသေတီစေနောက်ပိုင်းကာလမှာသရေသားရဲ့ဥနှောက် tissue တွေကိုဓာတ်ရိုက်ဖြက်စီးနိုင်တဲ့အကြောင်းပြောသွားပါတယ်။စီကာဗိုင်းရပ်စ်တိုက်ဖျက်ရေးမှာလိုအပ်တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ 1.9 ဘီလီယံကိုအောက်လွှတ်တော်ကအရေးပေါ်အတည်ပြုပေးဖို့တောင်းဆိုစင်မှာပဲပေါ်တိုရီကိုမှာစီကာဗိုင်းရပ်စ်တိုက်ခိုက်မှုအလားအလာတွေယာနဲ့ထောင်နဲ့ချီပြီးပြန့်နှံ့နေတဲ့အကြောင်းကိုပြန့်နှံ့နေတာနဲ့ပတ်သက်လို့ဆိုရင်လည်းအကြောင်းရရှိတွေကအမှတ်ချက်ပြောကြားခဲ့ပါတယ်။သမ္မတကတောင်းဆိုထားတဲ့ဒီငွေပမာဏကိုဒီကိုလေးလာရေးလုပ်ငန်းတွေမပြီးမြောက်အောင်ဆောင်ရွက်နိုင်မှာမဟုတ်တဲ့အကြောင်းအခုလောလောဆယ်မှာလိုအပ်တဲ့ငွေတကယ်မရရှိသေးတဲ့အကြောင်းဒေါက်တာဖော်စီကပြောသွားခဲ့ပါတယ
် UAE American တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မရိကန်တန်ကတရင်ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံရေးအကျဉ်းသားတွေပြန်လုပေးလိုက်တဲ့အထက် Bush Institute ကစီစဉ်ပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေကြတဲ့ကျောင်းသားအုပ်ဖြစ်တဲ့ကိုလင်းထက်နိုင်နဲ့မှဖြစ်ဖြစ်အောင်တို့ပါဝင်ခဲ့တဲ့အတွက်ဝမ်းသာမိကြောင်းအမေရိကန်သမ္မတဟောင်း George W. Bush နဲ့သမ္မတဂရော Laura Bush တို့ကဧပြီလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကိုလင်းထက်နိုင်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတက်ကြွလှရှားသူတူဖြစ်သလိုဗကတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်နဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မလာတော့ကဖမ်းဆီးထိန်းသိမ်းခံခဲ့ရကအခုဧပြီလ10ရက်နေ့မှာပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်။သမ္မတဘုရင်နေနဲ့သူသမ္မတအဖြစ်တာဝန်ထမ်းဆောင်စီမှာရောယာဒုကအနားယူသွားပြီးတဲ့နောက်မှာရောမြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုအစဉ်တစိုက်အားပေးကူညီခဲ့တာကိုမြင်တွေ့ရတဲ့အတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေအတွက်အားတစ်ခုဖြစ်စေတယ်လို့ကိုလင်းထက်နိုင်ကပြောပါတယ်။ကိုလင်းထက်နိုင်လိုပဲ Bush Institute ကစီစဉ်ပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေသူတူဖြစ်တဲ့မှဖြစ်ဖြစ်ဟောင်းအောင်ဟာလည်းအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မလာတော့ကဖမ်းဆီးထိန်းသိမ်းခံခဲ့ရကဧပြီလ10ရက်နေ့မှာပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်။အမေရိကန်သမ္မတဟောင်း George W. Bush တည်ထောင်ထားတဲ့ George Bush Foundation အောက်မှာဖွဲ့စည်းထားတဲ့ Bush Institute ကမြန်မာနိုင်ငံအတွက်ဒီမိုကရေစီနဲ့လူ့အခွင့်အရေးတက်ကြွလှရှားသူပြည်တွင်းပြည်ပမှာရှိတဲ့လူငယ်တွေကိုဖိတ်ခေါ်ပြီး2014ခုနှစ်ကစလို့ Liberty and Leadership Forum ဆိုတဲ့ခေါင်းစဉ်နဲ့ George W. Bush Foundation တရှိရာအမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့နဲ့မြန်မာနိုင်ငံအတွင်းမှာခေါင်းဆောင်မှုတင်နန်းတွေကိုပို့ချပေးနေတာဖြစ်ပါတယ်။ကို ကိုလင်းထက်နိုင်တဲ့မှာဖြူဖြောင်းတဲ့ဦးဟာတင်းနှံကာလအတွင်းမှာပဲအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်မနစ်ကဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာကြောင့်တင်းနှံကိုပြည်စုံအောင်မတက်နိုင်ခဲ့ကြပါဘူး။ဒါပြင်အခုသတင်းပတ်အတွင်းမြန်မာပြည်သူပြည်သားတွေနှစ်တစ်ကူးပွဲတော်ကျင်းပနေတဲ့အခါသမယဖြစ်တာနဲ့အညီငြိမ်းချမ်းပြီးချမ်းသာကြွယ်ဝတဲ့လွတ်လပ်မှုနဲ့ပြည်စုံတဲ့အနာဂတ်ပေါ်ထွန်းလာရေးအတွက်ဆုတောင်းမေတ္တာပို့သပါကြောင်းလဲသမရဘုတ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
မြန်မာအသာတကြံနဲ့နှစ်တစ်ကူအခါသမယမှာသမ္မတအိုဘားမားနဲ့အမေရိကန်နိုင်ငံသားတွေကိုစားမြန်မာပြည်သူတွေထံနှွင်းထွေးစွာဆုတောင်းမေတ္တာပို့သလိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမနေ့တနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာငြိမ်းချမ်းပြီးတာယာဝါပြောတဲ့အပြင်ချစ်ချည်ရင်းနှီးမှုရှိတဲ့အနာဂတ်တည်ဆောက်ရေးအတွက်မြန်မာနိုင်ငံသားတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုဒီနှစ်တစ်နဲ့အတူနောက်လာမယ့်နှစ်တွေမှာလည်းအမေရိကန်ကထောက်ခံအားပေးသွားဖို့မျှော်လင့်ကြောင်းရေးသားထားပါတယ်။နှစ်ပေါင်း90ကျော်အတွင်းပထမဆုံးကြိမ်ဒီမိုကရေစီနီးရရွေးကောက်တင်မြောက်ခံရတဲ့အစိုးရကိုအောင်မြင်စွာနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးမှုရဲ့ရလဒ်ဖြစ်တဲ့မတ်လ30ရက်နေ့ကကျင်းပခဲ့တဲ့သမရဥထင်ကျော်ရဲ့ကျန်းသစ္စာကျင်းဆိုပွဲအပအဝင်မြန်မာနိုင်ငံရဲ့တမိုင်းတင်ပြောင်းလဲမှုတွေပြီးခဲ့တဲ့နှစ်မှာတွေ့ခဲ့ရတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖော်ဆောင်ရမှာနှစ်ပေါင်းများစွာကြိုးပမ်းခဲ့ကြတဲ့ဆွတ်လွတ်အနစ်နာခံတဲ့မြန်မာပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုတယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတအိုဘားမားကိုယ်တိုင်လည်းဧပြီလ6ရက်နေ့မှာသမ္မတဦးထင်ကျော်ကိုဖုံးဆက်ချီးကျူးစကားပြောဆိုချိန်မှာအတာတကြံနဲ့မြမနှစ်တကူအကျိုးဖြစ်သမ္မတဦးထင်ကျော်နဲ့မြမပြည်သူတွေအတွက်စုမွန်ကောင်းပေးပို့ကြောင်းပြောကြားခဲ့ပါတယ်။အလားတူရန်ကုန်မြို့ကအမေရိကန်တပ်အမတ်ဂျီစကော့မာစီယာနဲ့တန်ယုံမိသားစုတွေကလည်းနှစ်တကူမှာမြမပြည်သူတွေအားလုံးရှင်လန်းချမ်းမြေ့ကြစေဖို့ဆုတောင်းထားတဲ့ဗီဒီယိုမှတ်တမ်းတွေကိုအမေရိကန်တန်ယုံရဲ့ Facebook မှာဖော်ပြထားပါတယ်။
FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကအစင်းနဲ့အရာရှိအဟောင်းဟာအမေရိကန်ပြည်ထောင်စုမှာသူ့အပေါ်တင်ထားတဲ့လိန်လယ်မှုဘောလုံးအဖွဲ့ချုပ်အတွင်အကျင့်ပြတ်ချဆမှုတွေကိုလျှော့ဝှက်စွာပူးပေါင်းကြံစည်ခဲ့မှုစတဲ့ဆွေးချက်တွေမှာအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်။ FIFA ဒုတိယဥက္ကဋ္ဌ Alfredo Howard တင်းလာနေကအဲ့ဒီလိုဝန်ခံလိုက်တာဟာအမေရိကန်ပြည်ထောင်စုကဥဆောင်ပြုလုပ်တဲ့စုံစမ်းစစ်ဆေးမှုမှာသတင်းပါနှစ်ပတ်အတွင်းဝန်ခံလိုက်တဲ့ Honduras နိုင်ငံသားဒုတိယပုဂ္ဂိုလ်ဖြစ်ပါတယ်။မလာ28ရက်နေ့တုန်းကလည်း Honduras သမ္မတဟောင်း Rafael Caihas ကလည်းနယူးယောက်မြို့မှာအပြစ်ရှိကြောင်းအလားတူဝန်ခံလိုက်တဲ့အတွက်အခုနှစ်နောက်ပိုင်းပြစ်ဒဏ်စီရင်တဲ့အခါထောင်ဒဏ်အနည်း20ကျခံရမယ့်အလားအလာရှိနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဂျင်တီးနားနိုင်ငံတွေမှာဈေးကွက်မြင့်တင်ရေးနဲ့ဆိုင်တဲ့အခွင့်အရေးတွေကိုအမေရိကန်ဒေါ်လာသိန်းနဲ့ချီပြီးလက်ယူပြီးရောင်းချခဲ့တဲ့အဖွဲ့အစည်းမှာပါဝင်ကြောင်း Alfredo Howard ကအမေရိကန်ခရိုင်တရားရုံးတရားသူကြီး Raymond Diary ထံမှာတင်းလာနေကဝန်ခံပြောကြားခဲ့တာပါ။သူရရရှိတဲ့ဒေါ်လာ6,500ကိုလည်းမြူတော့ဘူးလို့သူကပြောပါတယ်။ Honduras သမ္မတဟောင်းလိုပဲ Alfredo Howard နဲ့အနေနဲ့လည်းလာမယ့်အောက်တိုဘာလမှာစီရင်ချက်ချခံမှာဖြစ်ပြီးထောင်ဒဏ်အနည်း20ကျခံရနိုင်ပါတယ်။
ပနမပေပါစ်လို့ခေါ်တဲ့ကမ္ဘာလူချမ်းသာတွေနိုင်ငံသားမှာဗန်စင်းဖွင့်ပြီးလျှို့ဝှက်ငွေကြေးတင်ထားမှုစီးရင်တွေမှာကမ္ဘောဒီးယားတရားရေးဝန်ကြီးအန်ဘွန်ဘတနာရဲ့နာမည်ပါနေတာကိုအစိုးရကစုံစမ်းစစ်ဆေးပေးဖို့လူမှုရေးအဖွဲ့တွေနဲ့အဂရိလိုက်စားမှုစန့်ကျင်ရေးကျွမ်းကျင်သူတွေကတောင်းဆိုခဲ့ကြပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွာညူတို့ကြီးညာတောက်ခဲ့ကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။တော်ရရှင်များခင်ဗျာ။အတားတကြံနှစ်တစ်ကူဆူတောင်းမေတ္တာပို့သမှုနဲ့အတူမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာမြန်မာပြည်သူတွေနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်မိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ဒီမိုကရေစီအတွင်ကူးပြောင်းရေးမှာနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံခဲ့တဲ့မြန်မာပြည်သူတွေနဲ့ဖွဲ့အစည်းတွေကိုလည်းအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုကြောင်းမနေ့ကထုတ်ပြန်တဲ့မစ္စတာကယ်ရီရဲ့မြန်မာတကြံနှစ်တကူဆူတော်မှာဖော်ပြထားပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။အရင်နှစ်တွေလိုမဟုတ်ပဲမြန်မာပြည်သူတွေကိုယ်တိုင်ရွေးချယ်တင်မြှောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာခြင်းဒီနှစ်အတာတကြံနှစ်တကူကာလကိုအောင်မြင်မှုမျှော်လင့်မှုတွေအပြည့်နဲ့ကျင်းပခြင်းမှာအမေရိကန်ပြည်ထောင်စုကလည်းမြန်မာပြည်သူတွေအတွက်နှစ်တကူတကြံဆူတောင်းပို့သလိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကအခုလိုဖတ်ပြပါဗျာ
။ On behalf of President Obama and the American people, please accept my warmest wishes and regards on the occasion of Tin-Jen.
မြန်မာအတာတကြံနဲ့နှစ်တစ်ကူအခါသမယမှာသမ္မတဘားရက်အိုဘားမားနဲ့အမေရိကန်နိုင်ငံသားတွေကိုစားမြန်မာပြည်သူတွေထံကျွန်တော်အနေနဲ့နှွေးထွေးစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်။ တကြံဟာနှစ်သက်မှာယူဆောင်လာမဲ့အခွင့်အလမ်းတွေကိုကြိုးစိုးကျင်းပတဲ့အချိန်ခါလည်းဖြစ်ပါတယ်။ငြိမ်းချမ်းပြီးတာယာဝါပြောတဲ့အပြင်ချစ်ကြည်ရင်းနှီးမှုရှိတဲ့အနာဂတ်တည်ဆောက်ရေးအတွက်မြန်မာနိုင်ငံသားတွေရဲ့ကြိုးပမ်းအားထုတ်မှုတွေကိုဒီနှစ်သက်နဲ့အတူနောက်လာမဲ့နှစ်တွေမှာလည်းအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားဖို့မျှော်လင့်ပါတယ်။
ဒါ့အပြင်မြန်မာနိုင်ငံမှာသမိုင်းဝင်အပြောင်းအလဲတွေဖြစ်ခဲ့ပြီးဒီအတွက်မြန်မာပြည်သူတွေကိုဂုဏ်ပြုချီးကျူးကြောင်းနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်
။ This past year brought historic changes to Myanmar, including the inauguration of President U Thin Jaw on March 30th, a culmination of the first successful and peaceful transfer of power.to a democratically elected government in more than 50 years.
နှစ်ပေါင်း50ကျော်အတွင်းပထမဆုံးချိန်ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ခံရတဲ့အစိုးရကိုအောင်မြင်စွာနဲ့ငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးမှုရဲ့ရလဒ်ဖြစ်တဲ့မတ်လ30ရက်နေ့ကကျင်းပခဲ့တဲ့သမရဦးထင်ကျော်ရဲ့ကျန်းသက်စာကျိန်းဆိုပွဲအပါအဝင်မြန်မာနိုင်ငံရဲ့သမိုင်းတင်ပြောင်းလဲမှုတွေပြီးခဲ့တဲ့နှစ်မှာတွေ့ခဲ့ရတာဖြစ်ပါတယ်အခုလိုဒီမိုကရေစီအသွင်ကူးပြောင်းရေးကာလဖော်ဆောင်ရမှာနှစ်ပေါင်းများစွာကြိုးပမ်းခဲ့ကြတဲ့စွန့်လွတ်အနစ်နာခံခဲ့တဲ့မြန်မာပြည်သူတွေနဲ့အဖွဲ့အစည်းတွေကိုအမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုပါတယ်။အခုလိုနှစ်သက်ကူးအခါသမယမြန်မာနိုင်ငံမှာအောင်မြင်မှုကျင်းပနေချိန်မှာနှွေးထွေးတဲ့ဆုတောင်းမေတ္တာတွေပို့သရင်းကောင်းမွန်သောနှစ်သက်ဖြစ်ပါစေလို့အမေရိကန်ပြည်ထောင်စုကဆန္ဒပြုလိုက်ပါတယ်။
American သမ္မတအိုဘားမားကိုယ်တိုင်လည်းဧပြီလ6ရက်နေ့ကသမ္မတဦးထင်ကျော်ကိုဖုန်းဆက်ချီးကျူးစကားပြောဆိုချိန်မှာအတားတကြံနဲ့မြမနှစ်တကူအကျိုးအဖြစ်သမ္မတဦးထင်ကျော်နဲ့မြမပြည်သူတွေအတွက်ဆုမွန်ကောင်းပေးဖို့ကြောင်းပြောကြားခဲ့ပါတယ်။အလားတူရန်ကုန်မြို့က American သံအမတ်ကြီး Scott Marshall နဲ့တန်ယုံမိသားစုတွေကလည်းနှစ်တကူမှာမြမပြည်သူတွေအားလုံးရှင်လန်းချမ်းမြေ့ကြစေဖို့ဆုတောင်းထားတဲ့ဗီဒီယိုမှတ်တမ်းတွေကို American တန်ယုံ Facebook မှာဖော်ပြထားပါတယ်ရှင်
။ This is my Swinland Jamie Jabaze.
ဒါကတော့အတားတကြံနှစ်တကူဆုတောင်းကို American နိုင်ငံသားရဲ့ဝန်ကြီး John Kerry ကနေပြီးတော့မနေ့ကထုတ်ပြန်ပြီးတော့ဆုမွန်ကောင်းတောင်းလိုက်တဲ့အကြောင်းပေါ်ပြထားတဲ့တည်င်းကိုမိုက်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့တောက်ကြံလေးကနိုင်ငံရေးအကျဉ်းသားတွေလွတ်ပေးလိုက်တဲ့အထက်မှာ Bush Institute ကပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေကြတဲ့ကျောင်းသားနှစ်ဦးဖြစ်တဲ့ကိုလင်းထက်နိုင်နဲ့မတ်ဖြူဖြူအောင်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေပါဝင်တဲ့အတွက်ဝမ်းတာမိတဲ့အကြောင်း American သမ္မတ Hon George W. Bush နဲ့သမရဂရောတို့ကအပီလာ17ရက်နေ့နေဆွေးနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်အဲ့ဒါအပြင်မြန်မာနိုင်ငံမှာနှစ်တကူပွဲတော်ကျင်းပနေတဲ့အချိန်အခါဖြစ်တာကြောင့်လည်းငြင်းညမ်းပြီးတော့ကြွယ်ဝချမ်းသာတဲ့လွတ်လပ်မှုနဲ့ပြည့်စုံတဲ့အနာဂတ်ပေါ်ထွန်းရေးအတွက်ဆုတောင်းမေတ္တာပို့သလိုက်ပါကြောင်းလည်းကြီးညာချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့တောက်ကြနေ့ကနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးလိုက်တဲ့အတွက်မြန်မာပြည်သူပြည်သားတွေနဲ့အတူဝမ်းသာမိကြောင်းပြန်လွတ်လာသူတွေတဲ့Bush Institute ကစီစဉ်ပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေတဲ့ပညာရေးဥပဒေပြောင်းလဲရေးတက်ကြွလှုပ်ရှားသူလူငယ်ကျောင်းသားခေါင်းဆောင်နှစ်ဦးဖြစ်တဲ့ကိုလင်းထက်နိုင်နဲ့မဖြူဖြူအောင်တို့အကျဉ်းချခံထားမှုကနေပြန်လည်လွတ်မြောက်လာတဲ့အတွက်ကျေးဇူးတင်ကြောင်း American သမ္မတဟောင်း George W. Bush နဲ့သမ္မတဂရော Laura Bush တို့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကိုလင်းထက်နိုင်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတူဖြစ်တယ်လို့ဘကတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကခေါင်းဆောင်တူအဖြစ်နဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မှန်လာတော့ကဖန်စီထင်းထင်းခံခဲ့ရကဧပြီလ၈ရက်နေ့မှာပြန်လည်လွတ်မြောက်လာသူဖြစ်ပါတယ
်အခုတရှိမှာတော့ဒါအမေရိကန်တမရဟောင်းပေါ့နော်သူတမရတာဝန်ထမ်းဆောင်နေတဲ့အချိန်မှာကျွန်တော်တို့ဒီဗမာပြည်မှာကဆွေးနွေးရုံတော်လိုင်းဖြစ်ခဲ့တဲ့အချိန်ပေါ့နော်2009ခုနှစ်မှာအဲ့တုန်းကလည်းဒါအဲ့တော့အမေရိကန်တမရဆော့ဘူးစ်နေတဲ့ဒီဗမာပြည်ဒီမိုကရေစီရေးလှုပ်ရှားတဲ့GDP ကားတွေအတွက်သူရဲ့စက်တီချက်တွေကိုထုတ်ပေါ်ပြောတာရယ်ကျွန်တော်တို့ကြားခဲ့ရပါတယ်။နောက်ပြီးတော့ကျွန်တော်တို့ဒီဗမာပြည်ကလူငယ်ကျောင်းသားတွေရဲ့ပညာရေးကိုလည်းသူအထောက်အပံ့ပေးတာလည်းတွေ့ရပါတယ်။နောက်ကျွန်တော်တို့ဖန်စီခံရတဲ့အခုဒီ2015ပညာရေးတပည့်ကြောင့်ဖန်စီခံရတဲ့ချိန်မှာလည်းသူတို့ရဲ့စိုးရင်ပူပန်မှုပေါ့နော်။ကျွန်တော်တို့အမြန်လို့လူမျိုးစီစဉ်တဲ့ဆန္ဒတွေကိုထုတ်ပြန်တာလည်းကျွန်တော်တို့တွေ့ရပါတယ်။သူတို့ရဲ့ဒီကျွန်တော်တို့ဗမာပြည်ပေါ်မှာစိတ်ဝင်စားမှုကိုမြင်ရတဲ့အခါမှာကျွန်တော်တို့ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေလူ့ကိုယ်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့အားတစ်ခုဖြစ်စီပါတယ
်ကိုလင်းထန်နိုင်လိုပဲ Bush Institute ကစီစဉ်ပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေသူတူဦးဖြစ်တဲ့မဖြူဖြူအောင်ဟာလည်း အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်းမနစ်မလာတော့ကဖမ်းဆီးထိန်းသိမ်းခံခဲ့ရကအခုဧပြီလ၈ရက်နေ့မှာပြန်လည်လွတ်မြောက်လာသူဖြစ်ပါတယ်
ကျွန်တော်တို့ဒီလက်ရှိပေါ့နော်အစိုးရအတွက်ကတော့တိုင်းပြည်ပညာရေးပြည်ပြောင်းလဲရေးအတွက်ပေါ့နော်ဆက်ပြီးတော့လှုပ်ဆောင်နေတာတချို့ကိုတွေ့နေရတယ်လက်ရှိအစိုးရကလည်းဒါဒီလိုပဲကျွန်တော်တို့နဲ့ဒါကျောင်းကြီးမှုရှိတယ်ကျောင်းနဲ့တိတ်မကွဲပြားလာဘူးလို့ကျွန်တော်တွေ့ရအချို့အခြေခံချက်လက်တွေမှာတော့ကျွန်တော်တို့တွားကျင်တဲ့ပုံစံတွေကကွာဟချက်တော့ရှိကောင်းရှိနိုင်တယ်ဒါတို့လည်းကျွန်တော်ညှိနှိုင်းဆွေးနွေးမယ်ဆိုလို့ရှိရင်ပြည်လည်နိုင်လိမ့်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်ထားပါတယ်ရှင်ဟိုတကယ်သာကျွန်တော်တို့ပညာရှင်တွေပိုင်မင်းညှိနှိုင်းကြမယ်ကျွန်တော်တို့ကလည်းကျွန်တော်ဖြစ်တဲ့ဆန္ဒလေးတွေနဲ့ဒါဝိုင်းဝန်းဆွေးနွေးကြမယ်ဆိုလို့ရှိရင်တော့အောင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်ပါတယ
်အမေရိကန်သမ္မတဟောင်း George W. Bush တည်ထောင်ထားတဲ့George Bush Foundation အောက်မှာဖွဲ့စည်းထားတဲ့ Bush Institute ကမြန်မာနိုင်ငံအတွက်ဒီမိုကရေစီနဲ့လူ့ခွင့်ရေးတက်ကြွလှရှားသူပြည်တွင်းပြည်ပမှာရှိတဲ့လူငယ်တွေကိုဖိတ်ခေါ်ပြီး2014ခုနှစ်ကစလို့ Liberty and Leadership Forum ဆိုတဲ့ခေါင်းစဉ်နဲ့ George Bush Foundation တရှိရာအမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့နယ်မြန်မာနိုင်ငံအတွင်းမှာခေါင်းဆောင်မှုတင်ဒန်းတွေကိုပို့ချပေးနေတာဖြစ်ပါတယ်ကိုလင်းထက်နိုင်တဲ့မှာဖြစ်ဖြစ်အောင်လို့ဦးဟာတင်နန်းကာလအတွင်းမှာပဲအမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရင်မနစ်မလာတော့ကဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာကြောင့်တင်နန်းကိုပြီးဆုံးအောင်မတက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့သူတို့ပြန်လွတ်လာပြီးနောက်တရက်မှာပဲ Bush Institute ကတာဝန်ရှိသူတွေသူတို့ထံဆက်သွယ်ပြီး Liberty and Leadership Forum ပြည်မြောက်အောင်တက်နိုင်ရေးအတွက်ဆက်လုပ်ဖို့ပြောဆိုခဲ့တဲ့အတွက်သူတို့အနေနဲ့လက်ရှိတင်နန်းတက်နေကြတဲ့2015-2016အဖွဲ့နဲ့အတူပါဝင်လို့ရနိုင်မယ့်အလားအလာရှိတယ်လို့ကိုလင်းထက်နိုင်ကပြောပါတယ
်ဒီထောင်ဝန်လုပ်ပြီးနောက်တည့်ရက်မှာပဲဒီ foundation က Liberty and Leadership Forum ရဲ့ program manager ပေါ့နော် support ပြီးဆက်သွယ်တာရှိတယ်အဲသူကတော့ပြောတာတော့ဟိုအတိအကျတော့သူတို့အနေနဲ့ကျွန်တော်တို့နှစ်ယောက်ကိုခေါ်နိုင်မှုသူတို့ပြင်ဆင်နေတယ်လို့အကြောင်းကြားတာတော့ရှိပါတယ်ဒါပေမဲ့ဟိုအသေးစိတ်ချက်ကျူးပိုင်းကတော့ကျွန်တော်တို့မသိရသေးပါဘူးကျွန်တော်တို့အနေနဲ့တို့လိုတန်းတန်းဖြစ်သွားတယ်ပေါ့နော်ဒီ forum ကိုသူတို့အနေနဲ့ကျွန်တော်တို့ပြန်လည်တက်ရောက်ခွင့်ပေးဖို့စီစဉ်ပေးမယ်လို့အလားအလာ
အမေရိကန်သမ္မတဟောင်း George W. Bush နဲ့သမ္မတကတော် Laura Bush တို့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတောင်ဆန်းစုကြည်လိုခေါင်းဆောင်တွေကမြန်မာပြည်သူတွေလွတ်မြောက်ဖို့လူသားတဦးချင်းစီလွတ်မြောက်မှုရှိဖို့ပုံမအားကောင်းတဲ့လူမှုအဖွဲ့အစည်းတွေပေါ်ပေါက်လာဖို့နဲ့ဒီမိုကရေစီအဆောက်အဦတွေကျင့်စဉ်တွေပေါ်ထွက်လာဖို့အတွက်ဆယ်စုနှစ်ပေါင်းများစွာကြိုးပမ်းအားထုတ်ခဲ့ကြောင်းငင်းကြမ်းတဲ့နည်းနဲ့အစိုးရအသစ်လက်ထက်အာဏာလွှဲပြောင်းနိုင်ခဲ့ပြီးအကြမ်းမဖက်တဲ့နည်းနဲ့ဆန္ဒဖော်ထုတ်ကြသူတွေကိုလွတ်ပေးလိုက်တာဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းမြန်မာပြည်သူတွေလိုလားတောင်းတတဲ့ဒီမိုကရေစီပန်းနိုင်ကိုရောက်နိုင်ရေးအတွက်အရေးပါတဲ့စင်ခုံမှုတွေရှေ့မှာများစွာရှိနေသေးကြောင်းအဲ့ဒီအတွက်အမေရိကန်ပြည်ထောင်စုနဲ့ဒီမိုကရေစီနိုင်ငံတွေကမြန်မာပြည်သူတွေနဲ့အတူရပ်တည်ပေးတော့မှာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်အခုသတင်းပတ်အတွင်းမြန်မာပြည်သူပြည်သားတွေနှစ်တကူပွဲတော်ကျင်းပနေတဲ့အခါသမယဖြစ်တာနဲ့အညီငြိမ်းချမ်းပြီးချမ်းသာကြွယ်ဝတဲ့လွတ်လပ်မှုနဲ့ပြည်စုံတဲ့အနာဂတ်ပေါ်ထွန်းလာရေးအတွက်ဆုတောင်းမေတ္တာပို့သပါကြောင်းလဲသမရဘုရားကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းပြောပြသွားတာဖြစ်ပါလေခင်ဗျာအခုချိန်ကမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာနှစ်တကူအတာတရံပွဲတော်တွေစတင်ကျင်းပဖို့ပြင်ဆင်နေကြတယ်ဖြစ်ပါတယ်အိန္ဒိယထိုင်းနိုင်ငံရဲ့ရှေးဟောင်းမြို့ဖြစ်တဲ့အယုဒ္ဓယာနယ်မှာတော့ဘေးမဲ့ဆင်းနေထားရှိရာကြေးရွာလေးမှာမနေ့ကဧပြီလ17ရက်နေ့ကစပြီးတော့အတာတရံပွဲဆင်နွှဲနေကြပြီဖြစ်ပါတယ်ဆင်းနေနှမောင်းနဲ့ရေပက်ကစားတဲ့ရက်ဒေသမှာရေသပင်ပွဲတော်ဟာကဘာနဲ့ခီးသွားတွေအတွက်လည်းစိတ်ဝင်စားစရာဖြစ်နေတာပါရေကိုချွေတာပြီးတော့ပက်တက်အောင်ရေအလဟတ်တမဖြစ်အောင်လူရစီကိုတဲ့တဲ့ရေပက်ပေးတဲ့ဖို့စင်တွေကိုလေ့ကျင့်တင်ကြားပေးထားတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုကုကပြီးတော့မက်ခွန်ညူကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အယုဒ္ဓယာနယ်ကဒေသခံတွေနဲ့ကဘာလက်ခီးသွားတွေဟာစင်တွေနဲ့အတူရေပက်ကစားရင်တာတကြံကိုစတင်ခဲ့ကြပါပြီနှမောင်းကနေခြေပြားအထိအရောင်ဆုံးခြေသထားတဲ့စင်ကြီးတွေဟာသူတို့နှမောင်းနေတဲ့ရေတွေကိုစုပ်ယူပြီးခလေးလူကြီးမချန်ရေနဲ့ပက်ဖြန်းပြီးတော့နေပူကျဲကျဲမှာရေကစားကြပါတယ်။ဒီနေ့မှာထိုင်းနိုင်ငံအတွင်းအပူချိန်က104ဒီဂရီဖာရင်ဟိုက်နီးပါးအထိမြင့်တက်နေပြီးမိုးခေါင်ခြောက်သွေ့တဲ့လက္ခဏာလည်းလျော့ပါသွားမဲ့ရေအခြေကိုမမြင်ရသေးပါဘူး။ဒါကြောင့်ထိုင်းအစိုးရကဒီနှစ်တကြံမှာရေပမာဏကိုလျှော့သုံးကြဖို့တကြံပွဲစီစဉ်သူတွေကိုမြစ်တာရက်ခံထားပါတယ်။ဒီနှစ်တကြံပွဲမှာတော့အရင်နှစ်ကထက်ရေကိုခြွေတာတုံနိုင်အောင်ရေပက်ခံသူတွေစီကိုထိထိရောက်ရောက်ရေပက်တတ်ဖို့စင်တွေကိုလေ့ကျင့်ပေးထားတာထိရောက်မှုရှိတယ်လို့ကြံပွဲစီစဉ်သူတဦးကပြောပါတယ
်။ဟာဝန်ချာကောက်ဖေးရံဆိုင်น้ําให้คุ้มค่าที่สุดฮะโดยการช้างเนี่ยดูดน้ําจาก
စင်တိုင်းนี่ก็ရေကိုအပုံမဖြုံမဲရေပက်တတ်အောင်စင်တွေကိုတင်တန်းတွေပေးထားပါတယ်။စင်တွေကရေကိုနည်းနည်းပဲစုပ်ယူဖို့ပြီးတော့ကိုပတ်ရမယ်သူစီကိုပဲတဲ့တဲ့ပတ်ဖြန်းမှုအဲ့လိုဆိုတော့လူတွေလည်းရေမစိုးပဲလွတ်သွားတာမျိုးမဖြစ်ရတော့ဘူးပေါ့။ ဒီလိုဆိုတော့ကျွန်တော်တို့လည်းအပူချိန်တက်တာပြီးပြောစရာလည်းကောင်းတာပေါ့
အယုဒ္ဓယာ Elephant Palace and Royal Cryle အယုဒ္ဓယာဆင်ဆန်နန်းတော်လို့အမည်ပေးထားတဲ့ဘေးမက်ဆင်ဆောင်းရှောက်ရေးစခန်းကတာဝန်ရှိသူတဦးဖြစ်တဲ့ Ryan Thumbat Mipan ကထိုင်းဘာသာစကားနဲ့ပြောသွားခဲ့တာပါအမေရိကန်ကဘာလက်ကြီးသွားအသက်24နှစ်အရွယ်ဂျာရက်စတော့ဆက်ကထိုင်းနိုင်ငံရဲ့နှစ်သက်ကူမှာပါဝင်ဆင်နွှဲရတာကိုအခုလိုပြောပြပါတယ
် It's my first time seeing elephants spray water over people and whatnot and it feels great I feel great
စင်တွေကလူတွေကိုရေပြက်ကစားတာကိုမြင်ရတာကျွန်တော်အတွက်ဒါပထမဆုံးအကျိမ်ပါပဲတကယ့်ကိုမကြုံစဘူးတဲ့အတွေ့အကြုံပါပဲကျွန်တော်အတွက်တော့ပျော်စရာနှစ်သက်ပါပဲဗျာ
ထိုင်းတကြံပွဲတော်ကလည်းတခြားအရှေ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့မြန်မာ၊လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေလိုပဲစီစီကားကားကျင်းပတဲ့ရိုးရာနှစ်ကူပွဲတော်တစ်ခုဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့နှစ်တစ်ကူရေကစားပွဲတော်ကိုဧပြီလ23ရက်ကနေ25ရက်နေ့အထိကျင်းပပါရရှင်။
ထိုင်းနိုင်ငံမှာဆင်နီနဲ့ဆင်နဲရဲ့အတာတကြံအကြောင်းမက်ခွန်ညူတင်ပြပေးခဲ့တာဖြစ်ပါတယ်။တော်ရရှိမြခင်ဗျာဒီကနေ့ဟာဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာမဟာတကြံအကျိုးနှစ်ဖြစ်စတင်ပြီးတော့ပျော်ရွှင်ပွဲရေကစားပွဲကိုဆင်နွှဲကြဖို့အစီအစဉ်ဖြစ်နေကြပါပြီ။ကျွန်တော်တို့ VOA ဝိုင်းတော်သားတွေကလည်းအတာတကြံတေးတချင်းတစ်ပုတ်နဲ့တင်ဆက်ရင်းနဲ့အခါတကြံအကျိုးနှစ်မှာမြန်မာနိုင်ငံသားတွေနဲ့အတူပါဝင်ဆင်နွှဲလိုက်ပါတယ်။အားလုံးပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။ တော့မိရွယ်ဝါတီးဆူထားတဲ့ညိုမြတခြင်းကိုနားဆင်ကြကြရတာဖြစ်ပါတယ်ခင်ဗျာတော်ရရှိမြန်ခင်ဗျာ VOA American အတန်ကနေပြီးတော့မဟာတကြံအကျိုးနှစ်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC ကနေပြီးတော့ဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံခင်ပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်လေးပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိမ့်လက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
အပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေမြင်ထုတ်လုပ်သူရောစားသုံးသူရောကုနာအန်ဒီရဲ့ရှိမှုမရှိမှုစသဖြင့်ဒါတွေကိုဒီ
ဒါကတော့ဝင်းကြီးဒေါက်တာတန်းမြင့်ရဲ့ပြောကြားချက်ဖြစ်ပါတယ်စီဝါရေးခန္ဓာမှာအပြည့်စုံကိုနားဆင်ရပါမယ်ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ
် The New York Timesသတင်းစာရဲ့ editor ဘုတ်ဖွဲ့ကရေးသားထားတဲ့ editor အာဘော်ကိုဦးစွာတင်ပြပေးကြပါတယ်။မြန်မာနိုင်ငံကိုအပြည့်အဝဒီမိုကရေစီနိုင်ငံဖြစ်အောင်တွန်းအားပေးခြင်း pushing Myanmar toward full democracy လို့ခေါင်းစဉ်တက်ထားပါတယ်။ဂျောင်ဆန်းစုကြည်ဟာအချိန်ကာလကြာမြင့်စွာကြမ်းတမ်းတဲ့ခီးလန့်ကိုရှောက်လှမ်းခဲ့ရပေမဲ့နောက်ဆုံးမှာတော့မြန်မာနိုင်ငံရဲ့ထိတ်ဆုံးအရက်ဖက်ဆိုင်ရာခေါင်းဆောင်ဆိုတဲ့အခမ်းကဏ္ဍကိုရယူနိုင်ခဲ့ပါပြီလို့အစချေရေးသားထားပါတယ်။အခုတော့နိုင်ငံရေးဝန်ကြီးယာရုနဲ့တမရယုံဝန်ကြီးယာရုတာဝန်ယူထားတဲ့သူမကိုတမရဆိုတဲ့ယာရုနဲ့မသက်ဆိုင်ပဲနိုင်ငံကိုထိထိရောက်ရောက်ဦးဆောင်မှုပေးနိုင်တဲ့နိုင်ငံတော်အကြံပေးယာရုခန့်အပ်ဖို့အတွက်လွှတ်တော်နှစ်ရက်စလုံးကနေအတည်ပြုခဲ့ပေးပြီးဖြစ်တယ်လို့យေတာထားပါတယ်ဒေါအောင်ဆန်းစုကြည်ရင်ဆိုင်ရမယ့်အခက်အခဲကတော့တိုင်းပြည်ကိုဒီမိုကရေစီကိုချစ်ရှုတဲ့အခြေခံဥပဒေနဲ့ဥပဒေရေးရာပြုပြင်ပြောင်းလဲမှုတွေပြုလုပ်ပေးရဖြစ်တယ်လို့ဆိုပါတယ်ဒီထဲမှာသူမကိုတမရယာရုဆက်ခံခွင့်မရှိအောင်ဟန်တားထားတဲ့အခြေခံဥပဒေကိုပြန်လည်ပြင်ဆင်မှုနဲ့အပြည့်အဝအယက်သားအုပ်ချုပ်မှုစနစ်ဖြစ်ပေါ်လာရေးလို့ဖြစ်တယ်ဆိုပြီးတော့ထောက်ပြထားပါတယ်။ဒါဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။စစ်တပ်ဟာလွှတ်တော်ရဲ့နေရာ၄ပုံတပုံကိုဆက်လက်ထိန်းချုပ်ထားဆဲဖြစ်တယ်လို့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးတွေကလည်းကင်ထားဆဲဖြစ်တယ်လို့ထောက်ပြထားပါတယ်။မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေအရေးအပါအဝင်လူခွင့်ရေးကိစ္စတွေကိုလည်းဖြေရှင်းပေးဖို့လိုနေတယ်လို့យေတာထားပါတယ်။အယက်သားအစိုးရအုပ်ချုပ်ရေးပထမရက်ပေါင်းတရာအတွင်းပြုရင်ပြောင်းလဲမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီကလည်းတိုက်တွန်းထားတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို The New York Times သတင်းစာရဲ့ Editor အပေါ်မှာဖတ်ရှုနေပါတယ်ဆက်လက်ပြီးတော့တင်ပြပေးချင်တာကတော့ Asian Tribune သတင်းစာရဲ့ Editor အပေါ်ဖြစ်ပါတယ် Release of Political Prisoners in Myanmar Represents a Positive Step နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးတာဟာအပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့យေတာထားတာပါမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတရားကြောကိုပြန်လွတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့အရှိတောင်အရှတခွင်နိုင်ငံတွေရဲ့လွတ်တော်အမတ်တွေကကြိုးဆိုလိုက်ကြပြီးဒီလောက်ရဟာအစိုးရတဲ့အနေနဲ့ကာလကြာရှည်စွာမျှော်လင့်ဆောင်စားနေတဲ့လူခွင့်ရေးပြဿနာတွေကိုကန်တွယ်ဖြေရှင်းဖို့ချမှတ်ထားတဲ့တန်ဓိဋ္ဌံကိုပြတ်တလိုက်ရရောက်တယ်လို့သူတို့အနေနဲ့မျှော်လင့်တဲ့အကြောင်းပြောဆိုတယ်လို့យေတာထားပါတယ်ဒါဟာသဘောရိုးနဲ့လှုပ်ဆောင်တာဖြစ်တယ်ဆိုတာကိုသိတာတလို့အပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းဖြစ်တယ်လို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charlie Santiago ကပြောဆိုတဲ့အကြောင်းရေးသားပါတယ်။ဒီလိုဆုံးဖြတ်ချက်ချပြီးတဲ့နောက်မကြာခင်မှာနောက်ထပ်နိုင်ငံရေးအကျဉ်းသားတွေကိုလည်းလွှတ်ပေးသလိုလက်ရှိဖိနှိပ်နေတဲ့ဥပဒေလုံထုံးလုံနည်းတွေကိုလည်းပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုလိုက်ကြပါတယ်။လုံခြုံရေးကိစ္စပိုင်းမှာလည်းပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေသေးတဲ့အကြောင်းဒေတာရင်းလွှတ်တော်အမတ်တွေကပြောဆိုနေကြတဲ့အကြောင်းထောက်ပြထားသလိုနိုင်ငံတကာအနေနဲ့မြန်မာအစိုးရအသည့်ရဲ့ကြိုးပမ်းအားထုတ်မှုတွေကနေအခြေအနေကောင်းနေဖြစ်မြောက်လာအောင်ပံ့ပိုးပေးတယ်လို့ပြောတဲ့အကြောင်းလည်းရေးသားထားပါတယ်အပြည့်အစုံကို Asian Tribune သတင်းစာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ရှင်များရှင် NLD ပါတီဥဆောင်တဲ့အစိုးရအသင်းနဲ့နိုင်ငံရေးတန်တမာရေးစီးပွားရေးအဆက်ဆံတွေတိုးမြင့်မှုအိမ်နီးချင်းနိုင်ငံတွေရောအနောက်နိုင်ငံတွေပါစူးစမ်းလာနေကြပါတယ်။နိုင်ငံတကာထိပ်တန်းတန်တမာတွေမြန်မာအစိုးရခေါင်းဆောင်တွေကိုလာရောက်တွေ့ဆုံတာတက်ဆိုင်ရာနိုင်ငံတွေကိုလာရောက်ဖို့ဖိတ်ကြားတာတွေလို့ပုံစံအမျိုးမျိုးနဲ့ချင်းကပ်နေကြတဲ့အထက်မှာမြန်မာနိုင်ငံအတွက်အကျိုးရှိမဲ့မိတ်ဆွေဟာဘသူဖြစ်နိုင်ပါသလဲ။မြန်မာနိုင်ငံကိုသူ့ဘက်ကိုယ့်ဘက်ပါအောင်အရှိနဲ့အနောက်နိုင်ငံတွေကြောင့်လွန်ဆွဲလာကြမယ်ဆိုရင်ရောဘသူကအသာစီးရနိုင်တယ်လေဒါနဲ့ပတ်သက်ပြီးတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီနေ့ည9:00အစီအစဉ်မတန်ခင်ဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းကP I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဂိုက်ခွင့်ရဲ့ဓာတ်ရိုက်ဒီဘေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုတစ်ဒုံဖြစ်ပါတယ်ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့တိတ်ကိုချိုမိန်နဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာဖြစ်တဲ့တာဆိုတော့တခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပြရမယ်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပြီးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါလေတနည်းတော့လိုလိုချင်ချင်နဲ့လုတ်ပြတာလုတ်ပြရမှာအပံမကြီးတာတိတ်ကိုလွယ်တာကိုဆိုလိုပါလေဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်စီအကိုကျွန်တော်ဒီနေ့အစီအခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာမိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The report from my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုတ်ပြရမယ်လူတွေအပံမကြီးပဲလိုလေလေးနဲ့လုတ်ပြီးနိုင်တာမျိုးကို idiom အသုံးရဘယ်လိုပြောမလဲ
Piece of cake.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်။အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။အိန္ဒိယတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကကုန်ပစ္စည်းတွေမြန်မာနိုင်ငံအတွင်းကိုအတင်းဝင်ရောက်လာနေတဲ့အတွက်ကုန်သွယ်ရေးမညီမျှမှုတွေဖြစ်နေတယ်လို့မြန်မာနိုင်ငံဟာအဲ့ဒီနိုင်ငံတွေရဲ့ dumping ground ဖြစ်နေတယ်ဆိုပြီးတော့ဝန်ကြီးဒေါက်တာတမ်းမြင့်ကပြောဆိုလိုက်ပါတယ်။ VOA မြန်မာပိုင်းရဲ့ရန်ကုန်ရုံးဝဲတာဝန်ခံဒေါက်ခင်စိုးဝင်းကဒေါက်တာတမ်းမြင့်နဲ့တွေ့ဆုံမေးမြန်းထားတဲ့အပိုင်းနှစ်ကိုစီးပွားရေးကဏ္ဍမှာနားဆင်ကြပါခင်ဗျာ။
နေဆက်ချင်းဆက်ဆက်နေတဲ့အထူးသဖြင့်အိန္ဒိယနိုင်ငံတွေပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ထိုင်းနိုင်ငံတို့ရှိတာပေါ့အဲသူတို့တွေကနေဖြတ်တန်းစီးစင်းလာတဲ့ဒီကုန်စည်စီးစင်းမှုပေါ့လေဒီတော့ trade balance ပေါ့အဲကုန်စည်စီးစင်းမှုမှာဒီကုန်ပစ္စည်းတွေရဲ့အရေးအသွေးပေါ့ဥပမာတရုတ်ကဝင်တဲ့ပစ္စည်းတွေကကုန်သွယ်ရေးကုန်သွယ်တဲ့ပစ္စည်းတွေကဝင်လာတဲ့ပစ္စည်းတွေကဒီမြန်မာနိုင်ငံသားတွေအတွက်စားသုံးမှုမသင့်မှုဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးကြီးကြပ်ဖို့ပေါ့ပို့ပြီးတော့ဒီကြံမကပို့ပြီးတော့အခုလုံနေတဲ့လက်ရှိလုံနေတဲ့ဒီလုံထုံးလုံနည်းတွေပို့ပြီးတော့စီစနစ်ကြတဲ့စနစ်ကိုဟိုဥစားထူထောင်မှုရှိပါလားရှင
်ဟုတ်ပါတယ်ဗျာဒီနေ့မှာကျွန်တော်တို့နှစ်ချက်ပြောစရာရှိတယ်ပေါ့နော်အပမာနိုင်ငံကနိုင်ငံကြီးတွေဂျာထဲမှာလူဝိမြနိုင်ငံကြီးဂျာထဲမှာတစ်ဖက်ကထိုင်းတို့အဲတိုးတက်တဲ့ဘင်္ဂလားဒေ့ရှ်ဆိုအိန္ဒိယတို့ဂျာထဲမှာနေရတော့ ကျွန်တော်တို့နိုင်ငံကသူတို့စီမှာဈေးကွက်ရမယ်လို့နိုင်ငံတကာပြောကြတယ်ပဲတကယ်တကယ်ကျတော့သူတို့ကကျွန်တော်တို့လာပြီးဈေးကွက်ဖွင့်ထားတော့ဒါကျွန်တော်တို့မှလည်းအတော်လေးကိုစိုးရိမ်ချက်ရှိပါတယ်ဥပမာစားကုန်းတို့စားသုံးကိုအများစုဒီနောက်တစ်ခါကျွန်တော်တို့ရင်းနှီးမြင့်ရင်းနှီးကုန်ပစ္စည်းတွေနောက်တစ်ခါခုနစပယ်ပတ်ဆိုတဲ့ဟလားဂျာကုန်ပစ္စည်းတွေကတော်တော်တော့ကျွန်တော်တို့ကဝင်လာတဲ့ခါကျတော့ကျွန်တော်တို့မှ trade က balancer မမြအောင်ဖြစ်နေပြန်အဲ့တော့အဲ့လိုဆိုတော့တခါဒီတချို့ကမြစည်းတွေကအရေးသွေးမြမီတွေရှိတယ်ဗမာပြည်က dumping ground လို့ဖြစ်တဲ့သဘောဒါတော့ထောက်ပြတဲ့အခါကျတော့ကိုကျွန်တော်တို့ကမင်းနစ်ထရီမှာဆိုရင်တော့ဝန်ကြီးဌာနကစားသုံးမှုဒီကာကွယ်ရေးဦးစီးဌာနဆိုတာလည်းဖွဲ့ထားတာပါတယ်စဖွဲ့ပြီးတော့လုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ဒီမှာလည်းကျွန်တော်တို့ဒီကကုမ္ပဏီတွေကလည်းဒီပုဂ္ဂလကုမ္ပဏီကလည်းရှင်းပြမှုအပြည့်ရအောင်ပေါ့ဗျာအချင်းချင်းပြန်ဆိုင်မှုနဲ့လုပ်မှချက်ပြန်လောရမယ်တို့မင်းလက်ဝကြီးအုပ်မှုစနစ်ရှိတဲ့အခါကျကုမ္ပဏီစီဝယ်လက်စုလက်ဝကြီးအုပ်တင်သွင်းပြီးတော့တိုင်းပြည်နဲ့ခုနဆံမပြောသလိုကျမ်းမာရင်မငြင်းချင်တော့အရင်သိမမြင်တော့ပစ္စည်းတွေကတော်တော်ဝင်လာတဲ့အခါကျဒါကိုကျွန်တော်တို့ဒါပဲဖြစ်ဖြစ်ဒါညှင်းတိုင်းတိုင်းပြည်ဆွေးနွေးတိုင်းပြည်ပြီးတော့မြို့သားကြီးအမြင်နဲ့ဒါကျွန်တော်တို့ကဒါစီဖို့တော့လိုအပ်တာပေါ့လေဒါကျွန်တော်သဘောတော့ကျွန်တော်တို့ကဒီလိုနိုင်ငံကုံသွေးရေးမှာprotection ဆိုတော့ကျွန်တော်တို့ကကောက်ကထသဘောမဟုတ်ပါဘူး။ဒါကျွန်တော်တို့ဒီ encouragement ဆိုတော့အားပေးမှုနဲ့ပြည်တွင်းကလုပ်ငန်းချင်တဲ့တို့ညှိနှိုင်းပြီးတော့အဖွဲ့အစည်းလုပ်တော့ကောက်ွယ်ရမှာပဲခင်ဗျ။ဟု
တ်ကဲ့ပါ။ကျွန်
တော်ယူရလိမ့်မယ်ထမကြီးကြည့်ရအော
င်။ဟုတ်ကဲ့ပါ။အဲ့တော့ဒီလိုမျိုးဟိုဒီစားသုံးသူကောက်ွယ်ရေးအတင်းဆိုပြီးတော့ပေါ့နော်ဒီ NGO အဖွဲ့အစည်းတွေဒီရက်ဖက်လူမှုအဖွဲ့အစည်းတွေလည်းဖွဲ့စည်းထားတာရှိပါတယ်။အဲ့တော့ဒီရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ရောဒီဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘယ်လိုများစဉ်းစားထားပါလဲရှင
်။အစင်နာစဉ်းစားရှိပါတယ်။ဝန်ကြီးချုပ်မှာတခု session တခုဌာနကွဲတခုသူတို့တည်တောင်းထားပါတယ်ဒါအခုဒီသူတို့ဟိုဒီတောင်း senior officer တို့ခန့်မိပါပြီစားသုံးသူကာကွယ်ရေးဦးစီးဌာနပေါ့ကာကွယ်တော်ဆိုတော့ဒီဟိုဟာတွေမဟုတ်ပါဘူးအမေးရန်တွေဖြစ်မဲ့ပစ္စည်းမျိုးကာကွယ်တဲ့သဘောတွေမဟုတ်ပါဘူးအပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေမြင့်ထုတ်လုပ်သူရောစားသုံးသူရောခုနအန်တရရှိမှုမရှိမှုစသဖြင့်ဒါတွေကိုအဲဒီကန်တော်ဆောင်ရမှာပါဒီနေရာမှာတော့ဒီကျွန်တော်တို့လူမှုဖွဲ့စည်းတဲ့အမိတန်အရေးကြီးပါတယ်ဘုမာပြည်လဲကောင်းတာကလူမှုဖွဲ့စည်းတော်တော်များများကဒေသဆိုင်ရာရောဒီပြည်တွင်းမှာရောပြည်ပလူရောတော်တော်များများရှိထားတဲ့အခါကျတော့အမိတန်အားရကောင်းပါတယ်တိုးတော်ဒါကျွန်တော်တို့ကခုစတင်ချိတ်ဆက်မှုရအောင်တော့ကျွန်တော်မကြခင်မှာကျွန်တော်တို့ကဒါစတင်ဆောင်ရွက်မှာပါ
ဟုတ်ကဲ့ပါဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ပြီးတယ်ဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ဆရာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင
်အဲ့တော့ကျွန်တော်စီကဆရာမဆောသောပြောဆိုပေါ့နော်ပြည်သူကဒီနှင်းပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါးစည်းခံရတဲ့အခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလှိုင်သာမျိုးလည်းဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပို့တိတာပေါ့လေဒါလူတွေပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဟိုဒီတိကြပါတယ်ပြည်သူရဲ့လိုအပ်ချက်အများကြီးရှိတယ်အလုပ်ကံရရှိရေးအကျန်းမာရေးပညာရေးသွားရေးလာရေးလုံခြုံရေးတရားပြည့်စုံမိုးရေးအဲခုနတပတ်ကဟိုဒီအရှိမျောပဲဖြစ်နေတဲ့ငင်းငယ်စသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အစိုးရဘုံမှာအင်မတန်မျှော်လင့်ချက်ကြီးမားပါတယ်ကြီးမားတဲ့အခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလည်ငင်းတော့ကျွန်တော်တို့ကဒီအဆင်စင်မဲ့ကျွန်တော်တို့လုပ်ပြန်မှာပေါ့ဒါလည်းကျွန်တော်တို့ရဲ့ဘာခေါ်မလဲစိန်ခေါ်မှုပဲပါနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2000ကျင့်အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီဘောင်တွင်းရဆောင်ရွက်ကြမှာပေါ့ပိုကန့်သက်ချက်ကကျွန်တော်တို့ကဘတ်ဂျက်ဝင်ရောအရာရာမှာကျွန်တော်တို့ကအစိုးရဘတ်ဂျက်ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီဘတ်ဂျက်ကလည်းသိရတိုင်းပဲလေကျွန်တော်တို့ကဟိုလူငွေဘတ်ဂျက်အများကြီးပြနေတော့ဒီဘတ်ဂျက်ကိုရောင်းငွေကိုအဲကျွန်တော်တို့ကစူးစမ်းပါနာရောင်းချဖို့ကြောသုံးနေရစီစီစစ်နဲ့အတုံးမဲ့နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့လာနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူ့ဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့နဲ့အောင်မြင်ပါပါ
ဟုတ်ကဲ့ပါအခုဒေါ်ဆန်းစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရောင်းဝယ်ရေးဝင်ကြီးဌာနဆိုတာလေဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကပါမဲထုတ်ပေးတဲ့ခေတ္တကဆိုလို့ရှိရင်ဒီခေါင်းအစမိုးမလုံခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝင်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဗ ారి များအကောင့်ထဲပေါ်ကိုစဉ်းစားထားပါလေရှင
်ဟုတ်ပါအဲ့ဒါတော့ဒါသတင်းမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကဋ္ဌလည်းပြောပါတယ်အာဂရိတရား၄ပါးမှာဒါကိုရင်ကတောင်းရှိတဲ့ပုံကိုဟာတွေကအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်မှုလိုပါတယ်ဒီအာဂရိတရားပြောငွေရေးကြေးရေးတို့အစင်းရောအခဏရမယ်ချမ်းသာမှုကိုလည်းဒါခဏရမယ်ပေါ့
လောကဏ၈ပါးတွေ
လောကဏ၈ပါးကိုလည်းခဏရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးဖွဲ့နဲ့ဒါတက်ဒီလိုမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းကိုတော့ကခရိုနီတို့အာဂရိဆိုတာကသက်ဆိုင်ရာဟိုအုတ်ချေအဖွဲ့နဲ့တစ်ဖက်ကကုန်တင်မဲ့ပေါင်းလို့တာဗောဗျအဲကျွန်တော်တို့ဘက်ကအုတ်ချေအဖွဲ့ဝန်ကြီးအဖွဲ့ကတုံးမအစိုးရအဖွဲ့ကဒါကင်းစင်သွားမယ်ဆိုရင်တဝက်တော့ညော့သွားတယ်ဗောဗျအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရာပြည်သူများရဲ့အဲပါဝင်စောင့်ကြည့်မှုလွတ်တော်လည်းစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖင်ပြအတော်ကြီးကိုညော့နေတော့မှာပါညော့နေလို့ကျွန်တော်တို့လုပ်ပါမယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
စီဝါရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါခင်ဗျာနောက်တင်ဆက်ပေးမယ့်အမေရိကန်တခွင်အစီအစဉ်မှာတော့ Washington DC မြို့တော်ကရုခဗီဒဥယျာဉ်စီကိုတွားပြီးတော့လည်လာကြရမှာပါမအေးတန်နာကျော်ကစီစဉ်တင်ဆက်ထားပါတယ်
ဆောင်တဲ့အမေရိကန်တခွင်အစီအစဉ်အချိန်ရောက်ပြီမလို့ဒီတစ်ပတ်တော့အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကရုခဗီဒဥယျာဉ်မှာတစ်ခွာပြပွဲကိုရဲမကောင်ခင်သွားပြီးလေ့လာကြရအောင်ပါ။သဘာဝတရားရဲ့စိတ်ဝင်စားစရာပန်းတစ်မျိုးလို့ပြောရမယ်တစ်ခွာကအစင်းယူပါတယ်မကပါဘူး။လေ့လာစရာတွေလည်းတပုံတပင်ရှိတဲ့ပန်းမျိုးစားဖြစ်ပါတယ်အပေါ်ရန်ကြည့်ရင်တော့ဒီပန်းလေးတွေကလှတယ်အနက်သင်ပြင်းပြင်းရှိတယ်ဈေးကြီးတယ်အပူပိုင်းသစ်တောတွေထဲမှာပဲပေါက်ရောက်တယ်ဆိုတာမျိုးတော့လူတိုင်းသိထားပါတယ်နော်ဒါမဲ့လည်းတိတ်ပြီးလူသိမများတဲ့အချက်တချို့ကိုဒီတစ်ခွပင်တွေကနေပြီးတော့ရတာမလို့ကျွန်မနဲ့ညီမအစုမတို့ VOE ရုံးသားကမျက်ဆောင်တော့မှာရှိတဲ့ရုခဗီဒပြာကန်းစီကိုရှောက်လာလိုက်တာအခုရောက်ပါပြီနော် Orchids in Focus ဆိုတဲ့ဒီတစ်ခွပြာကန်းရဲ့ကြော်ညာတစ်ခွဗန်းမုံတွေပါတဲ့ဆိုင်မုံအကြီးကြီးကိုတွေ့ရပါပြီမန္တကားမကြီးကိုကျမတို့တွန်းဖွင့်ပြီးဝင်လိုက်တယ်ဆိုရင်ပဲဘယ်နေရာကိုကြည့်ကြည့်အခိုင်လိုက်အဆုပ်လိုက်အယောင်သွေးစုံနေတဲ့တစ်ခွပန်းတွေတွေ့ရပါတယ်ကျမတို့ကတော့ဒီတစ်ခွပြာကန်းအကြောင်းဝါရှင်တန်ရုခဗီဒဥယျာဉ်ရဲ့ပြန်ကြားရေးနဲ့ပြာကန်းချင်းပါရေးကျန်းကျင်သူဒေဗင်ဒေါ်ဆန်ကရှင်းပြတာပါ
We're standing right now in Orchids in Focus. It's our big orchid show that we do every year in collaboration with Smithsonian Gardens. So for about 2
months, ကျွန်တော်တို့ရောက်နေတာက Orchids in Focus ပြာကန်းမှာဒီပြာကန်းကို Smithsonian သိပ္ပံဥယျာဉ်များနဲ့တွဲဖက်ပြီးတော့နှစ်ဆင်ကျင်းပပြီးပါတယ်။ပြာကန်းကာလ2လကြာပါမယ်။မျိုးတုံးမသွောင်းအောင်လို့ထင်းထင်းထားတဲ့ရှားပါးတဲ့တစ်ခွတွေနဲ့တခြားတစ်ခွပန်းမျိုးစုံကိုအကြီးကြီးကနေပြီးတော့သေးသေးပစ္စည်းလေးအထိအမျိုးပေါင်းထောင်ပေါင်းများစွာဒီပြာကန်းမှာတွေ့ရပါလိမ့်မယ်။
Part of the Orchids in Focus theme, we're celebrating photography through the years, and we have a few different photography exhibits in the exhibit space.
Orchids in Focus ပြာကန်းမှာနှစ်ဆက်ဆက်စောင့်ပြီးတော့ရိုက်ကူးစုဆောင်ထားတဲ့တစ်ခွဓာတ်ပုံတွေတွေ့ရပါမယ်။ဓာတ်ပုံပြာကန်းတွေကိုကဏ္ဍတွေခွဲပြီးတော့ပြထားပေးပါတယ်။ဒီမှာဆိုရင်ဝင်းမုံကူးသူတွေရဲ့တစ်ခွဆိုတာမျိုးပေါ့။တစ်ခွကိုရှုထောင့်စုံကနေပြီးတော့မိမောင်းထိုးပြထားတာပါ။ပုံမှန်ဆိုလို့ရှိရင်ပန်းမွင့်ကိုပဲအာရုံစိုက်မိတာမျိုးလေ။
And then we also have really good photo opportunities presented this year. Orchids are really important in the United States. You can buy them really frequently and easily now. The fact that
you can buy them really frequently and easily now. The fact that you can buy them really frequently and easily now. The fact that you can buy them really frequently and easily now. The fact that you can buy them really frequently and easily now. The fact that you can buy them really frequently and easily now. The fact that youလာစင်းတဲ့နေရာတွေမှာတုံးတဲ့လူကြိုက်အများဆုံးပန်းဖြစ်လာတာပါနှင်းစီတက်တောင်မှာသူကတာသွားပါလေ
အော်ကေ Analysis and Focus တက်ခွာပြခန်းကိုစီစဉ်သူတို့ဖြစ်တဲ့ Mr. Devin Dawson ရှင်းပြတာကျေးဇူးတင်ပါတယ်။ညီမဆုမွန်ရေတို့တွေသူရှင်းပြတာလည်းနားထောင်ပြီးသွားရေဆိုတော့ဟိုဝင်ဝင်ချင်းမှမတို့တွေ့လာတဲ့နေရာပြန်ပြီးတော့သွားကြည့်ကြရအောင်ဟေ။ကလေးတွေဆူဆူဆူဆူနဲ့ဘာလုပ်နေလဲမသိဘူးကြည့်ပါအောင
်။ဟုတ်တယ်အမရေ။ तू ကပကြီးကားချက်ကလေးတွေသူအချက်လိုက်ကလေးချပေးထားတယ်။ဟဲ့ကြည့်ပါဦးလှလိုက်တာတိခွပန်းမျိုးစုံပဲအမတစ်လာဟိုကက်ကလေးတွေလည်းထည့်ပေးထားတယ်။အဲ့မှာ तू ကအစင်ကတစင်ချင်းလောက်ရမှာတော့
ဟဲ့သူတို့ကကလေးတွေအောင်မှာလုတ်တက်အောင်လို့လုတ်ပေးထားတာဆိုတို့တွေလည်းစမ်းကြည့်ရအောင
်။ဟုတ်ကဲ့မဟုတ်အမအဲ့တော့ပန်းရောင်တိခွလေးနဲ့အပြာရောင်တိခွလေးနဲ့အညိုရောင်တိခွလေးကိုယူလိုက်မယ်နော်။တချို့ကလေးဆိုကြည့်ပါဦး၄-၆ချက်တောင်ယူတယ
်။ဟဲ့မားတို့လုံနေတာမှားကုန်ပြီဟဲ့
။အမရေကျမနှစ်ခုယူတာတော့စုမောကတစ်ခုမှမဖြစ်ဘူး။
ဒါမဲ့လည်းအမတရားသိမ်းသွားတာပေါ့ဟဲ့အေးဟု
တ်ပါအမရေအဖူးနေရာနဲ့အငုံနေရာနဲ့အဖက်နေရာနဲ့ကိုဘလို့မှပန်းပွင့်မဖြစ်ပဲနဲ့ဒီတိုင်းအချက်လိုက်ကြီးပဲဖြစ်နေတယ
်စွမအခုပြောင်းရဲမှာစွမဘာစိတ်ဝင်စားစရာအကောင်းဆုံးလဲမအတော့အရင်နေ့ကတစ်ခွားရီဆိုရင်တော့ချစ်တာပဲအိမ်မှာသာရေမလောင်းစင်တာဒါမဲ့တစ်ခွားရီဆိုတော့မစ္စတာဒေဗင်ပြောသွားသလိုဈေးကလည်းဒီမှာပေါနေရဲဆိုတော့ဝဲဝဲပြီးတော့ဒါတစ်ခွားဘန်ကလည်းခန့်နေလေအခုတစ်ခွားဘန်ဒီပြကဲမှာစွမကြည့်တာစွမဘာတွေကိုသဘောကျလဲ
အမသူတက်ခွာ family ဆိုတဲ့နေရာလေးတွေကိုကြိုက်တယ်တက်ခွာလေးတွေ ਆ လေသူအပင်ရဲ့သူ့ရဲ့ဒီမူရင်းမျိုးစိတ်နှစ်ခုကနေပေါင်းလာတဲ့ဒီတက်ခွာလေးပေါ့နော်သူနှစ်ခုကအပွင့်လည်းမတူပွင့်ဖက်လည်းမတူအခိုင်လေးလည်းမတူဒါပေမဲ့အဲ့ရနေမှာနောက်ထပ်အပွင့်လေးတစ်ခုလောက်ထားတယ် family လေးတွေတိလာအမနောက်တစ်ခုကျတော့တစ်ပင်မှာခွာပေါက်တဲ့အတိုင်းအခိုင်လိုက်ကလေးတွေ
သူတို့တက်ခွာကလည်းညီမသူတို့အပူပိုင်းတစ်တော်မှာပေါက်ရင်လည်းတက်ခွာတွေကအပေါ်မှာဟိုကတ်ပြီးတော့ပေါက်တယ်ဆိုတော့ဒါကြောင့်မလို့သူတို့ကလည်းတဘာဝအတိုင်းဖြစ်အောင်လို့ဟိုအခန်းဝါဆပြီးဒီမတို့ပူပိုင်းနိုင်ငံတွေကတစ်ခွားတွေကြိုက်တယ်ဟိုရာသီဥတုမျိုးဖြစ်အောင်လို့ပုံနှွေးအောင်လုပ်ပေးထားတာလေဒီတစ်ခွားဆိုင်ဖို့อ่ะ
ဟုတ်ကဲ့မအမဒီတစ်ခွားဘောင်ကိုကြည့်ပါဦးအမရေညီမမျက်နာထက်တော်မှကြီးတယ်ပွင့်ဖက်ကြီးอ่ะအကြီးပဲအမဟိုဘက်ချမ်းအောင်သွားကြည့်အောင်အဲ့မှာလေ तू อ่ะလေတစ်ခွားပကြီးဆိုပြီးတော့တီးသန့်ပြထားတယ်တိလားပကြီးကားကြက်လေးနဲ့ကြားထားဒီမှာကြည့်ပါဦးမလှလိုက်တာ
ဟုတ်တယ်လေဒီအဲကြောင့်မလို့ဒီတစ်ခွားတွေကိုနှစ်ပေါင်းများစွာစောင့်ပြီးတော့ဟိုတနေ့နဲ့တနေ့ပေါ့လေဒီနေ့မှာဘယ်နှပုံရိုက်တယ်ဘယ်ဒီနေ့မှာဘယ်နှပုံရိုက်တယ်ဆိုပြီးတော့ဓာတ်ပုံတွေကိုသေချာရိုက်ကူးထားပြီးတော့ဓာတ်ပုံပြကန်းတွေလည်းဒီပြကန်းထဲမှာထည့်သွင်းပြီးတော့ပြထားတာလေဟိုတစ်ခွာပဲအလှတက်တက်ပဲမဟုတ်ဘဲနဲ့ခုနမစ္စတာဒေဗင်ပြောသွားတာဆိုရင်ဒီတစ်ခွာတွေကိုလည်းတခြားရှူတော့ကနေပြီးတော့သူတို့ဝိမံကူရာနောက်ရသဘာဝကိုဘလို့အထောက်ပံ့ပေးတာအဲ့ဒီအပိုင်းနေရာမှာလူတွေရှုမြင်တတ်အောင်ဆိုပြီးတော့ဒီပြကန်းကိုသူတို့ပြထားတယ်လို့ပြောတယ်ဟိုစွမွေမားတို့ကြိုက်နေရတော့ဟုတ်ပါပြီတခြားသူတွေရောပွဲလာတဲ့သူတွေရောကြိုက်မကြိုက်မေးကြည့်ကြရအောင်ဟဲ
့ဟုတ်ကဲ့မဟုတ်
I'm here because the orc exhibit is going on and it's so spectacular to see
တိခွာပြကန်းရှိတယ်ဆိုလို့ကျွန်မလာကြည့်တာပါတိခွာဘန်းတွေကအသွေးစုံပုံကလည်းမျိုးစုံအရွယ်ရလည်းအချီအသေးအားလုံးတွေ့ရတယ်ရွေဦးရာသီရဲ့ထူးခြားတဲ့ရသပါပဲရှင
် The orchids were just like they're so colorful and really nice to look at so of all the exhibits in the building it was like this one seemed really nice
ဒီခွာတွေကအရောက်မျိုးစုံပါပဲကြည့်လို့အရန်ကိုကောင်းတယ်ဒါကြောင့်ဒီပန်းခြံထဲမှာပြထားသမျှပြခန်းတွေထဲမှာတော့ဒီပြခန်းကလူအစီဆုံးဖြစ်နေတာပေါ့ပြောစရာကောင်းတဲ့နေ့လေးတစ်နေ့ပါရှင
်စွမရေတို့တွေလည်းတက်ခွာပန်းတွေကိုလောဘကြီးပြီးတော့ကြည့်နေတနားနေ့နှစ်နာရီကြာသွား6လောက်တောင်ညောင်းနေဟဲ့ဟိုနာအဲကွန်ခန်းထဲကိုသွားထိုင်ရအောင
်ဟုတ်တယ်မအောင်အဲ့မှာကြည်လေးမအော်ကစ်ဖင်စ်ဖိုကတ်ဆိုပြီးတော့သူမှန်ပြားကြီးထည့်ထားတွေ့လားအမဟိုမှာကြည်ပါအောင်ကလေးလေးတွေကလေတစ်ခွားအဖူးလေးတွေကိုအနီးကပ်ရိုက်နေတွေ့လားပြီးတော့သူတို့ကသူတို့လည်းမှတ်တမ်းလေးတွေမှတ်တယ်နော်ကြည်ရတာသူတို့ပြန်ပြီးတော့မှအဲ့ဒါလေးတွေကိုအမှတ်တရသူတို့ပြန်ပြီးတော့တခုခုပေါ့နော်ကြောင်းမှဖြစ်ဖြစ်ဘာဖြစ်ဖြစ်သူတို့အတွေ့အကြုံတွေပြန်ရှယ်မယ်ထင်တယ်မသိလား
ကလေးတွေကြီးပဲပြောနေနေစွမောဓာတ်ပုံမဓာတ်ပုံလောက်ရှိပြီလေရိုက်နေ
အမရေ selfie တွေကြီးပဲလိမ့်ပြီးတော့ရိုက်နေတော့ဆက်ချမ်းသာလေးတော့အမရဲ့ဒီပန်းလေးတွေကြားထဲမှာနေရတာဘာလို့လဲဆိုတော့ဒီစောင်းနေပြီးသွားတဲ့ခါကြတော့လေ
ဒါပထမဦးရောက်လာတဲ့အချိန်မှာတစ်ခွာလေးရေအဲ့ဒါပဲခုနကတော့အမျိုးသမီးလေးပြောသွားတာလေຫນွေဦးရဲ့ဒီရတတစ်မျိုးပါလေဒီတစ်ခွာပန်းတွေကိုလာပြီးတော့ကြည့်ရတာမစ္စတာဒေဗင်ဒေါ်ဆန်ကလည်းပြောတယ်လေဒီတစ်ခွာကိုလူတွေကဒီလှပမှုတစ်ခုတည်းကြောင့်နေမကပဲနဲ့သူ့ရဲ့အရေးအချင်းတွေတခြားရှိတယ်နော်သူ့ရဲ့ဂုံအရေးအချင်းတွေအလုံးကိုသိပါစေဆိုပြီးတော့သူတို့ဟိုဒီလိုမျိုးတစ်ခွာပြကန်းအောင်ကျင်းပပေးတာဆိုတော့တို့တွေလည်းနောက်နှစ်ဟိုနှွေဦးပေါ့ကြရင်ဒီလိုမျိုးနှွေဦးရဲ့ရတာကိုပေးရဲ့တစ်ခွာပြကန်းစီကိုနောက်တစ်ခါလာကြည့်ကြရအောင်ညီမစုမွေ
ဟုတ်ကဲ့ပါမဟုတ်အလုတ်ထဲမှာရှိနေတဲ့အလုတ်ထဲမှာပဲခေါင်းကိုနှစ်ပြီးလုတ်နေတဲ့လူတွေလည်းလာပြီးလဲပြီးတော့စိတ်ပန်းဖြေဖို့ကြည်တယ်နော်အမတို့လည်းအဖို့ဆက်အောင်မ
တို့တွေလည်းတို့တွေပြောပြတာနားထောင်ပြီးဒီတစ်ခွပြကန်းကိုကြည်ကျင်ကြမယ်ထင်ပါတယ်။တန်းတွေလည်းကြည်ရတာစုံသွားပြီဆိုတော့သရရှင်နေနဲ့နောက်တစ်ပတ်သူတော်ဆောင်လေအမေရိကန်တခွင်အစီအစဉ်မှာပြန်ပြီးတော့အဆုံကြရအောင်ပါရှင်။ကျေးဇူးတင်ပါတယ်
။ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့သူတော်ဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ဟိုအာဖရိကသမ္မတနိုင်ငံမှာကုလသမဂ္ဂညီညာရေးထိန်းသိမ်းမှုတပ်ဖွဲ့တွေနဲ့ခြားနိုင်ငံတကာတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာလုံးဝကောင်းကောင်းမွန်မွန်ဖြစ်ဖို့နဲ့ဒီတပ်ဖွဲ့တွေကအရာရှိတချို့အရသားတွေကိုလိမ်ပိုင်းဆိုင်ရာအမျက်ထုတ်အနိုင်ကျင့်မှုတွေအတွက်အပြည့်အဝအရေးယူနိုင်ရေးဟာမရှိမဖြစ်လိုအပ်နေပါတယ်ဘူအာဖရိကသမ္မတနိုင်ငံမှာ2013နဲ့2015အကြားကုလသမဂ္ဂနဲ့တခြားသောတပ်ဖွဲ့အရာရှိတွေကလိမ်ပိုင်းဆိုင်ရာစော်ကားအမျက်ထုတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကို AIDS Free World EIDS ကိမဲ့သောကဘာဆိုတဲ့နိုင်ငံတကာအဖွဲ့ရဲ့အစီရင်ခံစာတစ်ခုမှဖော်ပြထားပါတယ်။အမျိုးသမီးတွေနဲ့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တရာကျော်ကသူတို့ဟာကုလသမဂ္ဂနဲ့အာဖရိကသမ္မတညီညာရေးတပ်ဖွဲ့တွေပြင်သစ်ညီညာရေးတပ်ဖွဲ့တွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုခံရတယ်လို့ဆိုကြပါတယ်။ဒီတပ်ဖွဲ့တွေဟာတကယ်တော့ဒီအရသားတွေကိုကာကွယ်ဖို့အတွက်ရောက်ရှိနေကြတာပါ။ဒီသတင်းတွေကိုကြားရတာဟာစိတ်ပျက်စရာကောင်းလှတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဇိုင်ဒ်ရာယက်အယ်ဟူစိန်ကဆိုပါတယ်။ဒီဆိုဆွဲချက်တွေကိုအပြည့်အဝစုံစမ်းစစ်ဆေးမှုတရားစတင်နေပြီးသိကိုအလေးနဲ့ထားဆောင်ရွက်နေပါတယ်စော်ကားခံရသူတွေကိုအကာအကွယ်ပေးနိုင်ဖို့စော်ကားသူတွေကိုပြစ်ဒဏ်ပေးနိုင်ဖို့လိုအပ်တယ်သူတို့လုပ်တာတွေကိုသူတို့ခံရလိမ့်မယ်ထိတိယောက်ယောက်ဟန်တားဖို့လည်းလိုအပ်တယ်လို့ဆိုထားပါတယ်ဘဟုအာဖရိကသမ္မတနိုင်ငံသမ္မတသစ် Fortune Archange Touadia ရဲ့ကျန်းသစ်စာကျင်းဆိုပွဲအတွက်အဲ့ဒီနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးစမန်သာပါကစော်ကားခံရသူတွေရဲ့မိသားစုတချို့နဲ့တွေ့ဆုံခဲ့ပါတယ်အကာအကွယ်ပေးဖို့လာသူတွေလို့အကူနေရတဲ့ညီညာရေးထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေကနေလိန်စော်ကားမှုကျူးလွန်သူတွေဖြစ်သွားတယ်ဆိုတဲ့သတင်းကိုကြားရတာအထူးစိတ်ပျက်စရာကောင်းတယ်လို့ဆိုပါတယ်။ဒီလိန်ပိုင်းဆိုင်ရာစော်ကားမှုတွေကိုရပ်ဆိုင်ပြရမယ်လို့လည်းဆိုပါတယ်။ဒီလိုတလွဲလုံနေတဲ့လူတွေလုံလာမဲ့လူတွေအပြစ်ကကင်းလို့လိမ့်မယ်မဟုတ်ဘူး။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဒါမျိုးတွေကိုစစ်ဆေးကြကြဗက်လိုက်မှုမရှိဘဲစုံစမ်းစစ်ဆေးရမယ်။ပြစ်မှုကျူးလွန်သူတွေကိုထိုက်တန်တဲ့ပြစ်ဒဏ်စီရင်ရမယ်ကုလလုံခြုံရေးကောင်စီနဲ့အဖွဲ့ဝင်အားလုံးကလည်းမိမိတို့ချမှတ်ထားတဲ့ဆိုင်းရီဆန်ညွန်းအစင်တန်တဲ့ညီအောင်နေရမှာဖြစ်ပါတယ်ဒီလိုမနေကြရင်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာပါလိမ့်မယ်ဒီလိုမတော်မလျော်ပြဿနာကိုခံရရသူတွေအတွက်ဘဟုအာဖရိကသမ္မတနိုင်ငံလိုနိုင်ငံမျိုးအတွက်ကုလသမဂ္ဂအဖွဲ့အတွက်ပြန်လည်ပိတ်ဆက်ရမှာတွေဟာမကုန်မဆုံးနိုင်အောင်များပြားလှတယ်လို့လည်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးစပင်သာပါဝါကဆိုကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင
်အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းတောတာရှင်များကိုတည်ပေးအပ်ပါတယ်ခင်ဗျာအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်သမ္မတဘရက်အိုဘားမားကသူ့သမ္မတတထံအတွင်းအဆိုအဆုံမှားယွင်းမှုကတော့2012ခုနှစ်မှာလစ်ဗီးယားကောင်းဆောင်မူအမာဂရာဖီကိုနေတိုးဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေကဖျောက်ချလိုက်ပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာမယ့်အခြေအနေကိုကြိုတင်ပြင်ဆင်မှတ်ထားခဲ့တဲ့အတွက်တိုင်းပြည်ဗီယန်ဘရာဖြစ်ကြံခဲ့တဲ့ကိစ္စဖြစ်တယ်လို့ပြောကြားလိုက်ပါတယ်။သူတော်ဝန်ထမ်းဆောင်ခဲ့တဲ့တပ်တန်း20အတွင်းဖြစ်ပျက်ခဲ့တဲ့အကောင်အဆိုးတွေကို Fox သတင်းဌာနကသတင်းတောက် Chris Wallace နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်းသမ္မတ Obama ကပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့တောက်ချန်လေးကနိုင်ငံရေးအကျဉ်းသားတွေပြန်လို့ပြလိုက်တဲ့အထက် Push Institute ကစီစဉ်ပြုလုပ်တဲ့ Liberty and Leadership Forum မှာတက်ရောက်နေတဲ့အကြောင်းသားအုပ်ဖြစ်တဲ့ကိုလင်းထက်နိုင်နဲ့မဖြူဖြူအောင်တို့ပါပါဝင်တဲ့အတွက်ဝမ်းသာမိကြောင်း American သမ္မတဟောင်း George W. Bush နဲ့သမ္မတကတော့ Laura Bush တို့ကအပိလာ7ရက်နဲ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကိုလင်းထက်နိုင်ဟာဒီမိုကရေစီနဲ့လူ့ခွင့်ရေးတက်ကြွလှုပ်ရှားသူတူဖြစ်တယ်လို့ဘက်ကတမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တူဦးဖြစ်နဲ့အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြရေးမင်းမလာတော့ကဖမ်းဆီးထိန်းသိမ်းခံရကအခုအပီလာရှင်းနေမှာပြန်လွတ်မြောက်လာသူဖြစ်ပါတယ်ကိုလစ်ထက်နိုင်လို့ပဲ post center မှာတက်ရောက်နေတဲ့သူတူဖြစ်တယ်မှာဖြူဖြူဟောင်းအောင်ဟာလဲအပီလာရှင်းနေကပြန်လဲလွတ်မြောက်လာပါတယ်မြန်မာအတာတကြံနဲ့နိတိကုခါတမရမှာသမရဘရက်အိုဘားမားနဲ့အမေရိကန်နိုင်ငံသားတွေကိုစားမြန်မာပြည်သူတွေထံနှွေးထွေးစွာဆုတောင်းမြတ်တာပို့သလာကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကုစော်ဝင်းလှိုင်ကြေညာသွားတာပါဒီမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက် VOE ဝိုင်းတော်ဝန်တော်သားအားလုံးကတော်တော်ရှင်များကိုအထူးကျေးဇူးတင်ရှိပါတယ်။
တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအတတ်အကြံမှာပျော်ရွှင်ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပ
ါThis program has come to you from the Voice of America, Washington.